မြန်မာနိုင်ငံတွင်ဒီမိုကရေစီထွန်းကားရေးနဲ့လူအခွင့်အရေးလေးစားလိုက်နာမှုရှိလာစေဖို့အတွက်အရက်ဖက်လူအဖွဲ့အစည်းတွေနဲ့မီဒီယာတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့အားပေးကူညီသွားမယ်လို့အမေရိကန်ဆိုင်ရာမြန်မာတပ်အမတ်ကြီးအဖြစ်တာဝန်ပေးအပ်ခံရတဲ့စကော့မာဆယ်ကမြန်မာအရက်ဖက်လူအဖွဲ့အစည်းခေါင်းဆောင်တွေနဲ့တွေ့ဆုံရင်းပြောဆိုသွားပါတယ်။မြန်မာအရက်ဖက်လူမှုအဖွဲ့အစည်းခေါင်းဆောင်တွေကလည်းအခုအစိုးရတဲ့အပြောင်းလဲကာလစိုးရိမ်ပူပန်မှုတချို့ကိုမစ္စတာမာဆယ်နဲ့ဆွေးနွေးခဲ့ကြပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA သတင်းထောက်မတငေလင်းကပြောပြထားပါရှင်
ဟုတ်ကဲ့အမေရိကန်ဆိုင်ရာမြန်မာတန်အမတ်ကြီးအဖြစ်တာဝန်ယူရတော့မယ်စကော့မာရှီယာဟာတကြံမတိုင်ခင်တုန်းကရန်ကုန်မြို့မှာအရက်ဖက်လူအဖွဲ့အစည်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးသူတို့တွေရဲ့မျှော်လင့်ချက်တွေစိုးရိမ်ပူပန်မှုတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဒီမိုကရေစီစနစ်မှာအရက်ဖက်လူအဖွဲ့အစည်းတွေရဲ့အခန်းကဏ္ဍကလည်းအရေးပါတာကြောင့်သူတို့တွေကိုအတက်နိုင်ဆုံးအားပေးကူညီသွားဖို့ရှိတယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ်
Ambassador Designate Marcial met with civil society leaders to discuss the opportunities and challenges in the democratic transition.
တာမကြီးဖြစ်ခန့်တာဝန်ပေးခံရတဲ့ Marcial နဲ့အရက်ဖက်လူအဖွဲ့အစည်းခေါင်းဆောင်တွေတွေ့ဆုံပြီးတော့ Democratic တွင်ကူပြောင်းရေးကာလအတွင်းမှာအခွင့်အလမ်းတွေစင်ခုံမှုတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြတာပါ။လွတ်လပ်ပြီးတော့တက်ကြွတဲ့အရက်ဖက်လူအဖွဲ့အစည်းတွေနဲ့ Media တွေဟာ Democracy စံနှုန်းတွေအတွက်မရှိမဖြစ်အရေးပါလာပါလေ။ Democracy ပုံမှုထွန်းကားပြန်ပွားရေးနဲ့မြန်မာနိုင်ငံတွင်လူခွင့်ရေးလေးစားလိုက်နာဖို့အတွက်ရက်ဖက်လူဖွဲ့စည်းတဲ့မီဒီယာတွေကိုအားပေးကူညီဖို့အတွက်အမေရိကန်ပြည်ထောင်စုကတနိဋ္ဌာန်ချထားပါတယ
်။ရက်ဖက်လူဖွဲ့စည်းခေါင်းဆောင်နေနဲ့ဧပြီလ5ရက်နေ့ကရန်ကုန်မြို့အမေရိကန်တန်ယုံမှာတွေ့ဆုံခဲ့ကြတာပါ။စစ်မှန်သောပြည်သူ့ကြေကျွန်းအဖွဲ့ဒါရိုက်တာကိုသွင်းလင်းအောင်ကအစိုးရတည်ရဲ့စိန်ခေါ်မှုတွေနဲ့ရက်ဖက်လူဖွဲ့စည်းတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအကြောင်းဆွေးနွေးခဲ့တယ်လို့အခုလိုပြောပါတယ်
။ရောဒီမှာ NLD ဆိုရကျလာတယ်ဒါပေမဲ့ဟိုခုနတစ်ဖက်ကလည်းဒီစစ်တပ်ကနှိမ့်ချုပ်ထားတဲ့ဟာကြီးနေတယ်ဆိုတော့ NLD ဆိုတဲ့စိန်ခေါ်မှုတွေရှိလာနိုင်တယ်ပေါ့အဲအဲ့လိုဟာမျိုးမှာဒီအမေရိကန်ဆိုအနေနဲ့လည်းတချို့ဟာတွေမှာဟိုနည်းနည်း NLD ဆိုကပတ်မှုပြီးဘူးဆိုတာကိုပြောတယ်နောက်တစ်ခုကတော့ကျွန်တော်ရက်ဖက်ဖွဲ့ကြီးရေပေါ့ကျွန်တော်ဒီရက်ဖက်ဖွဲ့ကြီးနဲ့ပတ်သက်တဲ့ကိစ္စတွေပေါ့အားတွေမှာလည်းစိန်ခေါ်မှုတွေရှိလာနိုင်တယ်ပေါ့ဒါဆိုကျွန်တော်နဲ့တည်းဆက်ဆံရတဲ့ဒီ PA ဝန်ကြီးဌာနစစ်တပ်အောက်မှာရှိအောင်ဆိုတော့အဲ့ဒီစိန်ခေါ်မှုတွေလည်းပြောဖြစ်တယ်
တစ်ဖက်မှာလည်းအမေရိကန်မြန်မာနှစ်နိုင်ငံစစ်ဘက်ဆက်ဆံရေးအပိုင်းမှာသတိထားဆောင်ရွက်ဖို့အတွက်အမျိုးသမီးများကွန်ရက်ကမက်ခင်လီကအကြံပြုခဲ့ပါတယ်
။စစ်ဘက်ဆက်ဆံရေးတွေမှာလည်းတည်တည်ချာချာပေါ့နော်။အချိန်အနည်းနဲ့ကြည့်ပြီးတော့ဟိုကျမတို့ကတစ်ထည့်ချင်းပေါ့ဖြည်းဖြည်းချင်းတွားပြီးတော့ဆက်ဆံရေးတွေကိုတိုးမြင့်တင်နေပေါ့။အရင်ကျမတို့ဆက်ဆံရေးကိုအရင်အသုရဖြစ်နေပြီးအရင်ကောင်းနေပြီးထင်ပြီးတော့တကယ်စစ်ဘက်ကျန်ဆက်ဆံရေးမှာတအားကိုပဲဟိုအဆက်အမြင့်ဆုံးအထိပေါ့နော်လုံလိုက်လို့ရှိရင်ဒီတိုင်းသားဒီတိုင်းမှာဖြစ်နေတဲ့စစ်မှတ်တွေကလည်းဟိုစစ်ပွဲတွေကလည်းမပြီးဆုံးသေးဘူးဒီပြဿနာတွေကမပြေလည်သေးတော့အဲ့ဒါကိုတော့တည်တည်ချာချာတတိထားပြီးတော့ကင်တွယ်ပေးပါဆိုပြီးတော့ကျမတို့ကတတိပေးခဲ့တာပေါ့နော
် NLD အစိုးရတည်ရဲ့တက်တန်းဟာအခုမှသတင်းသုံးဘက်ခန့်သာရှိသေးတာပါတိုင်းပြည်တိုးတက်ဖို့အတွက်ရှေ့ဆက်ပြီးဆောင်ရွက်စရာတွေတော်တော်များများရှိနေသေးတာကြောင့်နောက်ပိုင်းမှာအစိုးရလွှတ်တော်နဲ့အရက်ဖက်အဖွဲ့အစည်းတွေပို့ပြီးထိတွေ့ဆက်ဆံဖို့လိုအပ်တယ်လို့လည်းမက်ခင်လီကဆွေးနွေးထောက်ပြခဲ့ပါတယ်
။ရက်ဖက်အဖွဲ့အစည်းတွေနဲ့ဒီအစိုးရတင်းနဲ့လွှတ်တော်နဲ့ပူးပေါင်းဆောင်ရွက်မှုတွေပို့ပြီးတော့ပူးပေါင်းဆောင်ရွက်မှုဆိုရတဲ့ပို့ပြီးထိတွေ့ဆက်ဆံမှုတွေပေါ့နော်။အပြန်အလှန်ထိတွေ့ဆက်ဆံမှုတွေအပြန်အလှန်လေးစစနဲ့နားထောင်တာတွေဒါတွေပို့လို့ရင်တော့ပိုကောင်းမယ်ဆိုတဲ့ဟာမျိုးတော့ကျမတို့အကြံပေးခဲ့ကြပါတယ်။
တမကြီးဖြစ်တာဝန်ပေးအပ်ခံရတဲ့စကော့မာဆီယာဟာဧပြီလမကုန်ခင်မှာသမရဦးထင်ကျော်ထံသွားရောက်ပြီးတမတ်ခန့်အလှပေးအပ်မှာလည်းဖြစ်ပါတယ်ရှင်။